ဆရာမတင်ပြီးနောက်လင်းလာပြီးခဲ့တဲ့အခုချိန်ထိအရက်သားတွေအပေါ်တည်ကြည်ဒဏ်ရာရစီလောက်တဲ့အင်အား30ဖြစ်တယ်လို့အကြီးအကျယ်လို့ခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေကြောင်းမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်မြန်မာလူကြုံရေးတပ်ဖွဲ့တွေအနေနဲ့အရက်သားတွေကိုအတိအချအကာအကွယ်ပေးဖို့လဲမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုပါတယ်
Our colleagues in Myanmar call on the security forces to ensure the protection of civilians
given the creatures of the United States. The United States မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကအင်ဂါနေ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်
The UN Human Rights Office says that as of today, at least 840 civilians.
မြန်မာနိုင်ငံမှာအနာသိမ့်ခဲ့တဲ့ဖေဖော်ဝါရီလတရနေ့ကနေဇွန်လတရနေ့အထိအကြမ်းဖက်မှုတွေအတွင်တင်ဆုံရတဲ့အရက်သားအနည်းဆုံး840ရှိပြီးအမျိုးသမီးတွေနဲ့ကလေးတွေလည်းအများပြားပါဝင်ကြောင်းကုလသမဂ္ဂလူ့ခွင့်ရုံးထုတ်ပြန်ချက်ကိုကိုးကားပြီးပြောခွင့်ရစတီဖန်ဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကိုယ်ယူဆကိုထုတ်ဖော်နိုင်ရေးကြိုးစားထားတဲ့တာမန်ပြည်သူတွေ၊နောက်နိုင်ငံရေးသမားတွေ၊စာပေသမားတွေ၊လူ့ခွင့်ရေးကာကွယ်မြင့်တင်သူတွေ၊ကျောင်းဆရာ၊ဆရာမတွေ၊ကျန်းမာရေးဝန်ထမ်းတွေ၊ရဟန်းစံကားတွေ၊ထင်ရှားကြောကြားသူတွေအပါအဝင်ဖန်စီထိန်ထိန်ခံထားရသူ4500နီးပါးရှိနေစေဖြစ်တယ်လို့လဲကုလသမဂ္ဂကအင်ဂါနီမှာပြောဆိုထားပါတယ်ရှင်